မြန်မာစစ်အစိုးရရဲ့လက်နက်တူလောင်နဲ့တပ်စခန်းတစ်ခုမှာမနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့ပါတယ်။ပဲခူးမြို့နဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့ပင်မလက်နက်ခဲယမ်းတူလောင်ရေးတပ်မှာမီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုတော့မတ်သိန်းကြီးထိုက်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။ပဲခူးတိုင်းအင်းတကောမြို့နယ်မှာရှိတဲ့အင်းတကောပင်မလက်နက်ခဲယမ်းတူလောင်ရေးတပ်မှာကြာသပတေးနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တာဖြစ်တယ်လို့ပဲခူးမြို့ကတူကပြောပါတယ်။
စင်တိုင် COD ဆိုတာပဲခူးနဲ့ဆယ်မိုင်กว่าတယ်စစ်လက်နဲ့ပစ္စည်းတူလောင်ရေးတပ်ပဲလေအဲ့ဒီမှာကတပ်ကအကျယ်ကြီးတောင်သုံးလုံးနားမှာဒီညနေ9နိုင်ခွဲ6နိုင်လောက်ကလောင်တယ်လို့ကျွန်တော်သိရတယ်။ဥကျွန်တော်တို့သိတဲ့အချိန်ကြီးတော့မိသားကားတွေပြန်မရောက်သေးဘူးဝေါ်တနတ်ပင်ပဲခူးမိသားတွေလည်းသွားတယ်အပြန်မရောက်သေးဘူးသူရဲတွေကလည်းသူတို့ပြောကြလောင်တာမှန်ကြောင်းကျွန်တော်ပြောပြတာပဲသိသေးတယ်။အဲဒီစစ်တပ်ကလည်းလည်းတူလောင်နဲ့ဆက်ယုံပြီးလောက်တယ်ဆိုတော့အန်ဒီရဲလည်းရှိတယ်နောက်တစ်ခုကတွားကြည့်တဲ့လူတွေအတွက်ကိုလည်းကျွန်တော်တို့စစ်စေးမင်းမြန်းချင်းခါမှာမို့လူတွေကတိတ်ကြောက်ပြီးတော့ခတ်ဆန်းလာမှကြည့်တယ်တည်ဆုံစမ်းနေတယ်
ပကိုးမျိုးနဲ့ဆင်ပိုင်ခန့်ကွာမှာရှိတဲ့လက်နဲ့ခဲရန်တူလောင်ရေးတက်မှာမီးလောင်နေတာကိုငြိမ့်သက်ဖို့အတွက်ပကိုးတိုင်းနဲ့ရန်ကုန်တိုင်းအတွင်းကမိသက်ဌာနတွေကလိုက်ပါငြိမ့်သက်နေရတယ်လို့ပကိုးဒေသခံတဦးကပြောပါတယ
်။ဒီစားကတော့မိသက်ကနေစီးသွားတယ်ရှေ့ရနေပြီးတော့စက်ကားတိပါသွားတယ်ကျွန်တော်တို့ဒီပကိုးမျိုးကလည်းအထွက်မှာလေကျွန်တော်တို့ကလည်းဒီပကိုးမျိုးနားမှာပဲလောင်နေအောင်မို့လို့ပေါ့လေတောင်းတော့ကြတော့တင်းရဝင်လာတာပေါ့တောင်းသုံးလုံးပဲကဟိုလက်နဲ့တူလောင်နဲ့စစ်တပ်ကလက်နဲ့တီထားတဲ့နေရာပောက်ကွဲမှုတွေဖြစ်တယ်ပေါ့လေ
ညနေ6နာရီလောက်ကလေးကမီးလောင်မှုကိုတွားရောက်နှိမ့်တက်နေတဲ့မိသက်ကားတွေညတကောင်အချိန်ထိစခန်းကိုပြန်မရောက်လာကြသေးပါဘူးမီးစတင်လောင်ကျွမ်းရတဲ့အကြောင်းရင်းနဲ့အပျက်စီးဘလောက်ရှိတယ်ဆိုတာကိုတော့အတိအကျမသိရှိရသေးပါဘူးရှင်